အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်းနဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှည့်နေလူမှန်ခိုကူးခံရမယ့်အရေးကိုဒေယောနီရှိရဲကတာဆီနိုင်ငံလေလို့အာနာပိုင်ကအင်္ဂလိပ်မှာပြောပါတယ်။ကောက်ဆစ်စစာဒုက္ခတွေစခန်းကအနည်းဆုံးလူ69ယောက်ကိုတခြားဝင်ကြတွေတောင်းတပြီးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမှန်ခိုကူးသူတွေကခေါ်လာတဲ့အကြောင်းရေးကပြောပါတယ်။ဒီလိုလှည့်နေလူမှန်ခိုကူးမယ်ဆိုတဲ့ရှိဝဲတည်းရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေးငယ်7ယောက်ပါဝင်ရိုဟင်ဂျာတွေကိုတွားရောက်ခဲ့စဉ်ဖြစ်ပြီးတော့ဒုက္ခတွေစခန်းတွေကိုပြန်ပို့ပေးမှဖြစ်တယ်ဆိုပြီးတော့ရဲဝန်တဲ့အပ်ဒူခဲကပြောပါသေး။ပြည်ထောင်လာရတဲ့အတွက်မှာမလေးရှားနိုင်ငံကိုလင်းနေသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဥယျာဉ်တိတိတကတိုးလာတယ်လို့လည်းရဲကပြောပါသေး။2015ခုနှစ်လူမှန်ခိုကူးမှုတိုက်ခိုက်ရေးနောက်ပိုင်းလေးစီးပြေဒုက္ခတွေပြီးမလေးရှားနိုင်ငံကိုတက်တုပ်လိုက်ထောက်ရောက်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါသေး။2015ခုနှစ်တုန်းကတော့ကပ်ပလီပင်လယ်ကျွန်းကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တဲ့ရွှေကြာ2000ကျော်လောက်ရှိပြီးတော့ပြည့်ကျက်သိမ့်နေတဲ့လေတွေပေါက်တဲ့အတွက်လည်းလူတော်များများဟင်းရဲတည်ဆုံခဲ့ရပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ကပြည်ထောင်ကြောင်းရွှေကြာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဖွဲ့ကြီးတွေကပြောပါတယ်။ရွှေကြာဆွေရဲ့အသုံးနှုန်းကိုလက်ခံမထားတဲ့မြန်မာဆွေရကတော့ဒုက္ခတွေနဲ့နေရပြန်နိုင်ရေးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုနေပါတယ်ရှင်။